ကဘာတဝက်လက်နက်ကင်ပြိပခါတွေအတွင်းလိမ်မိုင်းဆိုင်ရာအနိုင်ကျင့်စော်ကားမှုတွေကျူးလွန်သူတွေရဲ့အမိမဲ့စင်းရဲနဲ့မှာပထမဆုံးအကြိမ်ဖြစ်တဲ့မြန်မာစစ်တပ်ကိုကုလသမဂ္ဂကထယ်သွင်းလိုက်ပါတယ်မြန်မာစစ်တပ်အကြီးအကဲတွေအနေနဲ့အခုလိုကုလသမဂ္ဂရဲ့ထုတ်ပြန်ချက်နဲ့ပတ်သက်ပြီးအလေးနက်ထားစုံစမ်းစစ်ဆေးဖို့နိုင်ငံရေးအကဲခတ်တွေကတိုက်တွန်းပါတယ်လိမ်မိုင်းဆိုင်ရာအနိုင်ကျင့်စော်ကားခံခဲ့ရသူတွေနဲ့မိသားစုတွေအတွက်နေနာမှုတွေကိုလည်းကျေနပ်လာအောင်ဆောင်ရွက်ပေးဖို့ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေကတောင်းဆိုပါတယ်အသေးစိတ်ကိုဆက်ပြီးတင်ပြပေးချင်ပါတယ်လိမ်မိုင်းဆိုင်ရာနိုင်ကျင့်စော်ကားမှုကျူးလွန်သူတွေရဲ့အမိမဲစီရင်တဲ့ပထမဆုံးအကြိမ်ဖြစ်နေမြန်မာစစ်တပ်ကိုကုလသမဂ္ဂကထယ်သွင်းလိုက်တာဖြစ်ပါတယ်အထူးသဖြင့်ကတော့ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာတွေအပေါ်သူတို့ရဲ့နေရရင်းတွေကနေထွက်ပြေးသွားကြရအောင်လို့ထိတ်လန့်တုန်လှုပ်အောင်တန်ခတ်တဲ့အနေနဲ့လိမ်မိုင်းဆိုင်ရာစော်ကားတဲ့မဟာဗျူဟာကိုကျင့်သုံးခဲ့ကြောင်းကုလသမဂ္ဂလုံခြုံရေးကောင်စီကိုတင်သွင်းခဲ့တဲ့အတွေ့အမှုချုပ်အန်တိုနီယိုဂူတာရက်စ်ရဲ့အစီရင်ခံစာကဖော်ပြခဲ့တာပါ2016အောက်တိုဘာနဲ့2019ဩဂုတ်လတွေတုန်းကဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းတိုက်ခိုက်မှုတွေအတွင်မြန်မာစစ်တပ်နဲ့လုံခြုံရေးတပ်ဖွဲ့တွေရဲ့နယ်မြေရှင်းလင်းမှုတွေမှာရိုဟင်ညာမွတ်စလင်တွေအပေါ်မှာရက်စက်ကြမ်းကြုတ်လာတဲ့လိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေမတရားပြုကျင့်မှုတွေလှုပ်ဆောင်ခဲ့တယ်လို့ရိုဟင်ညာတွေနေရက်ကနေထွက်ပြေးအောင်နောက်နေရက်ကိုပြန်မလာရဲအောင်မှစနစ်တကျတွက်ချက်လှုပ်ဆောင်ခဲ့တယ်လို့ကုလပြေးမှုချုပ်ကဆွဆွဲပြောဆိုထားပါတယ်အခုလိုမျိုးမြန်မာတပ်မတော်အပေါ်မှာကုလသမဂ္ဂကပထမဆုံးအကြိမ်ဖြစ်လိမ်မိုင်းဆိုင်ရာအကြမ်းဖက်အနိုင်ကျင့်ဆော်ကားတဲ့စီးရင်နဲ့ထယ်သွင်းလိုက်တဲ့အပေါ်မြန်မာစစ်တပ်အကြီးအကဲတွေအပါအဝင်မြန်မာအစိုးရတာဝန်ရှိတဲ့သူတွေအနေနဲ့ဒီအဖြစ်ပြက်ပေါ်မှာအလေးနက်ထားစုံစမ်းစစ်ဆေးသင့်ပြီလို့မြန်မာနိုင်ငံရဲ့အကဲခတ်ဒေါက်တာခင်ဇော်ဝင်းကသုံးသပ်ပါတယ်
ဒီလိုဘက်ကတော်တော်လေးကိုပြင်းထန်တယ်တခါမှလည်းမျိုးအရင်ကမလုပ်ဘူးဒါပေမဲ့အားသာပြင်ဟိုအထွေတင်းမှုဆိုအန်တိုနီဂူတာရက်စ်ပြောတဲ့ဝါဟာရစကလုံးနဲ့သုံးဆုံးနေတာတော်တော်ကိုပြင်းထန်တယ်နော်အားရှမှာဆိုရင်ဒုတိယနိုင်ငံလည်းပဲကျောင်းနိုင်ငံလေးအားလုံးဟာအာဖရိကစိုးစိုးဝါးဝါးနေရာတွေနောက်ပြီးတော့လည်းအရှေ့လက်ပိုင်းနေရာတွေအစိုးဆုံးကတော့ပြောရမှာတော့ Boko Haram အေးနိုင်ရေးအကျန့်ဖက်အဖွဲ့လေကဲအားလုံးလည်းဓာတ်ဖြစ်သွားပြီကျောင်းတော်လူစုလို့ရှင်ရှက်လို့ပြင်မယ်လေကွာနော်အဲဆိုရဲခါကြတော့ဟိုမြန်မာပြည်ရဲ့တပ်မတော်ဆိုရဲဟာကဘလောက်ထိရှင်နေဆုံးနေရဆိုတာဒီစားကကွင်းပြနေတာပဲဒါကဟို NGO တွေ Human Rights Watch တွေကပြောတာမဟုတ်ဘူးကုလသမဂ္ဂထုတ်တဲ့ report ဖြစ်နေတယ်တော်တော်လေးကိုပြင်းထန်တယ်ဒါကိုသူတို့အနေနဲ့ကန့်တွဲမယ် atonement ပေါ့ကွာဒီစားကိုပြည်ပြအောင်လုပ်မယ်ဆိုရင်တော့တကယ်ကိုအောက်ခြေကလေစပြီးလောက်ရလိမ့်မယ်အခုနိုင်ငံတော်အတိုင်းအတာပုံကိုပြောနေတယ်လို့မဟုတ်ပါဘူးဒါရီကအမှားတွေပါဘာညာလျှောက်ပြီးတော့ဝိလက်ချမ်းပါလုပ်နေလို့အလကားပဲခံခံရှင်ဖြစ်တဲ့ဒီစစ်တပ်ရဲ့ဥပဒေချုပ်ကလည်းဒီစားတွေကိုသူကဘယ်လိုလုပ်မလဲဆိုတော့သူကပြင်ညာရောမယ်နော်ဒါဆိုတော့ဒီဥစ္စာကပြောရစမြန်မာပြည်ရဲ့မြန်မာပြည်နဲ့မြန်မာပြည်စစ်တပ်ရဲ့အနာဂတ်ကိုဒီဥစ္စာကညှို့နေပြီတော်တော်လေးကိုဒီဥစ္စာပြင်းထန်တယ်
အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကထွက်ပြေးတိမ်ရှောင်သွားသူတွေတဲ့လိမ်မိုင်းဆိုင်ရာအနိုင်ကျင့်စော်ကားခံရသူမတရားပြုကျင့်ခံရတဲ့မွတ်စလင်မျိုးသမီးတွေမိန်းကလေးငယ်တွေမျိုးများစွာပါဝင်ပြီးအခုချိန်ထိစိတ်ပိုင်းဆိုင်ရာထိခိုက်မှုတွေနဲ့အတူမလုံခြုံမှုတွေကိုခံစားနေရဆဲဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေကပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဇတ်ဘဇာအနီးဘာလူခါလီဒုက္ခသည်စခန်းကြီးကိုအီဆလန်ကတော့သူကိုယ်တိုင်တွေ့ကြုံရတဲ့အဖြစ်အပျက်နဲ့ပတ်သက်လို့အခုလိုပြောပြပါဗျာအ
များကြီးတက်ဒီလိုလိမ်မိုင်းဆိုင်ရာအကြမ်းဖက်ခံခဲ့ရတာမျိုးသမီးကတော့များများပါလာတာရှိပါတယ်ခင်ဗျာဒီဒုက္ခစကန်ကျွန်တော်ဘာလို့ခါလိုက်ကိုတူဘာလို့ကြာမှာရှိသေးတယ်ကျွန်တော်ကိုယ်တိုင်မြင်တွေ့ခဲ့တာပါကျွန်တော်ကိုယ်တိုင်မြင်တွေ့ခဲ့တာပါတို့ရဲ့ရွာစီရောကိုဝါရဲတယ်ဝိုင်းပြီးတော့အဲ့လိုအမျိုးသမီးနဲ့ရောက်ကြလို့ကိုပြီးတဲ့ခွေးတယ်ခွေးပြီးတော့အုပ်စုလိုက်ခွေးတာတဲ့တတိယရွေးပြီးတော့ဆင်းပြီးတော့တို့ကအာဓမပြီးကြီးတာအဲ့လိုလင်းမင်းဆန်ရဆော်ကြတာတော့ဟိုမဖွေးမရလောက်တာအုပ်စုအဲ့မှာဒီအမျိုးသမီးတချို့အမျိုးသမီးတို့တမီချွတ်တယ်နောက်ကိုကနာတကယ်လုံးကိုသူတို့ကလက်နဲ့ဖက်ဆန်ရှာတယ်လို့ပေါ့ရှေးနေရှာတယ်လို့အဲ့လိုသူတို့နိတဲ့လားသူတို့ကကနာကိုကိုဟွာလက်နဲ့ညစ်တာရှိတယ်နောက်ဒီကိစ္စကိုဖွင့်ပြီးတော့သူတို့အာဓမပြင်းချင်တယ်လို့အများကြီးတော့အာဓမပြင်းချင်ခံရတဲ့အမျိုးသမီးမျိုးတွေကကျွန်တော်တို့ရဲ့ဘာလို့ဖိုင်လင်ဝါမှာလဲအများကြီးကျွန်တော်ရဲ့နေရတဲ့နေရာမှာလဲအများကြီးရှိတယ်နောက်တခြားနေရာမှာလဲအများကြီးရှိသေးပါတယ်ခင်ဗျ
ညီမစစ်တပ်ဘက်ကတော့နိုင်ငံတကာကဆွဆွဲနေတယ်လို့လူခွေးချိုးဖောက်မှုတွေမရှိကြောင်းကျူးလွန်တဲ့သူတွေကိုလည်းဖော်ထုတ်အရေးယူတာတွေရှိတယ်ဆိုတာပြောဆိုထားပြီးဒီသတင်းပတ်ထဲမှာပဲမြန်မာစစ်တပ်ကအရာရှိနဲ့စစ်တီ9ဦးကိုစစ်တပ်ကနေထုတ်ပယ်ပြီးတော့ထောင်ဒဏ်10နှစ်အပြစ်ပေးလိုက်ကြောင်းကြေညာခဲ့ပါတယ်။ဒါပေမဲ့အခုလိုမျိုးကုလသမဂ္ဂအတွင်းမှုကိုယ်တိုင်ကစနစ်တကျသတင်းအတိအကျပြောဆိုလာတဲ့လောက်ရဲ့အပေါ်မှာတော့မြန်မာစစ်တပ်တာဝန်ရှိသူတွေဘက်ကတိကျတဲ့ဖြစ်ရပ်တွေကိုစုံစမ်းစစ်ဆေးသင့်ပြီးတော့တရားဥပဒေအရစီရင်သင့်တယ်လို့ဒေါက်တာခင်ဇော်ဝင်းကပြောပါတယ်
။တန်းကြီးတွေကောင်ဒီစစ်တပ်တွေကောင်ရဲ့နော်အလာကကိုကွက်ကြည့်မယ်ဆိုရင်လူကြီးဆန်ဆန်ကြည့်မယ်ဆိုရင်ဒီဥစ္စာတွေကလောက်ရမှာပဲနော်ငင်းဆန်လေလို့ဘူးခံလေလို့ဆိုရင်တော့မှားပြင်းမှားအောင်ပါပဲဒီဥစ္စာကိုပြောချင်တာနံပါတ်1ကရင်းဆိုင်ပါနော်နောက်ပြီးတော့ဒီခံစားခဲ့ရတဲ့လူတွေကနော်သူတို့လက်ကနေကြည့်ပြီးတော့သူတို့ကိုကျင့်နှံ့အောင်ကိုကလုပ်ပေးပါဒီနှစ်ခုပဲစစ်သားစစ်ဖို့ဆိုလို့ရှိရင်ရဲဝန်ဒီဥစ္စာကိုရင်းဆန်ပြီးတော့ခိုင်ကြွယ်ပါ
ဒီတစ်ခုပဲကိုပြောချင်ပါတယ်။မြန်မာစစ်တပ်ပါဝေလက်နက်ကိုင်ပြည်ပခါတွေအတွင်းလိမ်မိုင်းဆိုင်ရာအနိုင်ကျင့်စော်ကားမှုတွေကျူးလွန်တယ်လို့စည်ရင်သွင်းခံထားရတဲ့အစိုးရလက်နက်ကိုင်အဖွဲ့နဲ့အစိုးရအုပ်စုစုစုပေါင်း50တပ်ဖွဲ့နဲ့ပတ်သက်လို့တနင်္လာနေ့မှာတော့လုံခြုံရေးကောင်စီမှအာရုံစိုက်ဆွေးနွေးလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်ရှင်။